ဟန်တာဝူဒီသတင်းစာဆရာကြီးဟန်တာဝူဒီဥဝင်တင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစတင်တည်ထောင်စဉ်ကတည်းကဒေါအောင်ဆန်းစုကြည်နဲ့အတူအနီးကပ်ဦးဆောင်ခဲ့သူဖြစ်ပါတယ်။ဆရာကြီးဥဝင်တင်ဟာငယ်စဉ်ကတည်းကသတင်းစာဆရာအလုပ်ကိုသာစောင့်ချလုပ်ဖို့ရည်ရွယ်ခဲ့သူဖြစ်ပြီးမူလကနိုင်ငံရေးလောကထဲဝင်ဖို့စိတ်ကူးမရှိခဲ့ပေမဲ့ရှစ်လေးလုံးရေးတော်ပုံကြီးမှာနိုင်ငံရေးလောကထဲကိုဝင်ရောက်လာဖို့အကြောင်းကိုမသေးခင်အချိန်ထိအတူနေခဲ့တဲ့ဦးအောင်ထွန်းကပြောပြပါတယ်။
သူကလေခါရေးတဲ့ကိုလောကစိတ်မကူသတင်းစာပဲလုတ်ချက်လာအဲ့တော့သတင်းစာပဲလုတ်ချက်တော့ဒီမှာ88အရေးခေဖြစ်တော့ဘုရင်ပါတီရဲ့ဖုံးကြီးလာပါလိအစိုးရတိုက်ခတ်ပါအဲ့ဒီကနေပြီးတော့ခြိတက်လာတဲ့အဲ့ဒီမှာကြောက်သားတွေကိုရိုက်တဲ့ကောင်ကရိုက်ပလိကရိုက်ပါးရာတွေလုတ်တဲ့အခါကျတော့ကျွန်တော်စီရှလာပြီးတော့ဖုံးဆက်တယ်ငါတော့ကွာတဲ့တင်ငန်ရေးတဲ့ဝင်တော့ပဲတဲ့နော်ဘာလို့လဲဆိုတော့ခလေးတွေအောက်မှာအသိဆက်ခါရတာရိုက်တာလှက်တာဘယ်လည်းကြီးတမအသက်ကြီးတဲ့လူကပဲလေလာပြီးတော့တားတာပြုတာမလုတ်ပါတဲ့ဆိုတဲ့ဟာမရှိဘူးတဲ့အဲ့တော့ကောင်ကကျွန်တော်ပြောတယ်မလုတ်ပါတဲ့ဟိုအေးဆေးဆေးလေးပါဆိုတာမရဘူး
1989ခုနှစ်ကစပြီးလွတ်ပေးလိုက်ပြန်လည်ဖမ်းဆီးလိုက်နဲ့ထောင်ထဲ220နီးပါးလောက်အချင်းကျခံခဲ့ရပြီး2008ခုနှစ်မှာပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်ဟန်နာရီဦးဝင်းတင်ဟာလူငယ်တွေတိုးတက်တာစူးစမ်းတာကိုမြင်လို့သူဖြစ်ပြီးလှုပ်ဖော်ကင်ပတ်လူငယ်တွေတပည့်တွေအပေါ်အမြဲတမ်းစေတနာထားသူအဖြစ်နာမည်ကြီးပါတယ်သူဟာနိုင်ငံရေးအရာသဘောထားတင်းမာသူအဖြစ်လဲဝေဖန်မှုတွေကိုခံခဲ့ရပါတယ်သူဟာသူနဲ့သဘောထားမတူညီတဲ့အမြင်ကိုလက်ခံသူဖြစ်ပြီးဒေါအောင်ဆန်းစုကြည်ရဲ့မူဝါဒလမ်းစဉ်နောက်ကိုလိုက်ဖို့တိဆုံးတဲ့အချိန်ထိဘေးနားမှာရှိနေခဲ့တဲ့ကိုရာဇာကအခုလိုပြောပြပါဗျ
။သူကဒေါအောင်ဆန်းစုကြည်ပေါ်အင်မတန်မှအလေးမြတ်ပြုတဲ့ပုဂ္ဂိုလ်ပါ။သူ့စီကိုအချောင်းချောင်းချောင်းချောင်းမှုလို့ကျွန်တော်အဖွဲ့ချုပ်ကနေပြီးတော့ပဲ့ဆင်ထွက်သွားတဲ့လူတွေရှိတယ်။ဟိုအဲ့လိုပေါ့နော်မကျေနပ်ချက်တွေနဲ့ရှိတဲ့လူတွေရှိတယ်။ဒါပေမဲ့သူကအများအားအကုန်လုံးကိုလက်ခံတယ်။အကုန်လုံးကိုလက်ခံတယ်။အကုန်လုံးပြောတဲ့စကားတွေကိုနားထောင်ပေးတယ်။သူတို့မကျေနပ်ချက်တွေသူတို့ရဲ့ပောက်ကွဲတဲ့စကားစကားလုံးတွေသူတို့ရဲ့ဒေါသတွေအကုန်လုံးကိုနားထောင်ပေးတယ်။ဒါပေမဲ့လို့သူကအဲ့ဒါတွေနားထောင်ပြီးလို့တစ်ဖက်လူပြေလျော့ပြီဆိုလို့ရှိရင်သူပြောလိုက်ပြောထားရှိတဲ့စကားကဒေါအောင်ဆန်းစုကြည်နောက်လိုက်တဲ့နိုင်ငံရေးကဘယ်လိုကျန်တာမရှိနိုင်ဘူး။ဟိုကျွန်တော်ဆောက်တယ်မဲ့ကျွန်တော်ထည့်ရတာပဲ။အေကမက်ကိုနိုင်ငံရေးတကြောင်းနေသောနိုင်ငံရေးအဲ့ဒါကဘာလဲဆိုဒေါအောင်ဆန်းစုကြည်နောက်လိုက်ချင်မှတပါဒီနေ့နိုင်ငံရေးကဘာမှမရှိဘူးဆိုပြီးတော့သူပြောသွားတာရှိပါတယ်
။ထောင်ကလွတ်လာပြီးကလေးကတည်ဆုံတဲ့အချိန်ထိထောင်ဝစ်စုံအပြာနုရောင်ကိုအမြဲဝစ်ဆင်သွားသူလည်းဖြစ်ပါတယ်။ဒါပြင်နိုင်ငံရေးအကျဉ်းသားတွေထောင်ထဲမှာရှိနေတဲ့ပြည့်သူဝစ်ဆင်ထားတဲ့အပြာရောင်ထောင်ဝစ်စုံကိုချွတ်မှာမဟုတ်ကြောင်း NLD မှာဦးဝင်းတင်နဲ့နှစ်ပေါင်းများစွာအတူလုပ်ကောင်ခဲ့သူမုံရွာဦးအောင်ရှင်ကပြောပါတယ်
ဒီလိုပြည်သူဟိုလေတင်မြောက်တဲ့အစိုးရဒီမိုကရေစီအစိုးရလက်ထက်ရောက်ပြီမယ်လို့ကျွန်တော်ထင်တယ်သူကြွမှာမဟုတ်ဘာကြောင့်လဲဆိုတော့ဆရာကဒီအင်ကြီးအပြာထောင်ဝစ်စုံဝတ်တာကနိုင်ငံရေးအကျဉ်းသားတွေဘဝတူနိုင်ငံရေးအကျဉ်းသားတွေမလွတ်မြောက်မချင်းပေါ့အားလုံးမလွတ်မြောက်မချင်းသူဒီဝစ်စုံဝတ်မယ်လို့ပြောတာဆရာပြောဆရာရဲ့ရည်ရွယ်ချက်ကတော့နိုင်ငံရေးအကျဉ်းသားထောင်ထဲမှာမရှိဘဲ
အခုဆိုရင်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွတ်လာဖို့အစိုးရအသစ်ကကြိုးပမ်းနေတဲ့အချိန်မှာဆရာကြီးဦးဝင်းတင်အနေနဲ့ဘလို့ပြောမလဲဘလောက်ဝမ်းသာမလဲဆိုတာလုတ်ဖို့ကင်ဘက်နိုင်ငံရေးသမားတွေအကြားအပြောများပါတယ်ဆရာဦးဝင်းတင်ဟာဦးဝင်းတင်ဖောင်ဒေးရှင်းကိုတည်ထောင်ခဲ့ပြီးနိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကိုကူညီခဲ့တယ်လို့လူငယ်တွေရဲ့ပညာရေးမြင့်မားဖို့ကိုစိတ်အားတန်သူတဦးလည်းဖြစ်ပြီးသူကြောင်းထားပေးခဲ့လို့ပွဲရသူတွေလည်းအများပြားရှိပါတယ်ဟန်တာဝရီဦးဝင်းတင်ဟာ2012ခုနှစ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ဝေတဲ့ဒီလိုင်းစာဆောင်ကိုဦးဆောင်ပြီးထုတ်ဝေခဲ့ပါတယ်ဟန်တာဝရီဦးဝင်းတင်ဟာပြီးခဲ့တဲ့2014ခုနှစ်ဧပြီလ21ရက်နေ့ကအသက်84နှစ်အရွယ်မှာဆုံးပါသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။